ဒီလိုမျိုး ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံတရားရင်ဆိုင်နေရတာကိုအခွင့်ကောင်းယူပြီးတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာအေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကတိုက်ခိုက်မှုတွေရှိခဲ့ကြောင်းတပ်မတော်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ချင်းပြည်နယ်ပလဝါနဲ့ရခိုင်ပြည်နယ်တွေကမြို့နယ်တချို့မှာပြင်းထန်တဲ့တိုက်ပွဲတွေအပါအဝင်လက်နက်ကိုင်ပဋိပက္ခတွေဒီရက်ပိုင်းအတွင်းဖြစ်ပွားနေတဲ့အပေါ်မှာတပ်ဖက်ကဒီလိုတုံ့ပြန်ပြောဆိုခဲ့တာပါ။အကြောင်းဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မင်းပြမြို့နယ်ပါဝင်ဘုံတကျွန်းအိုင်းမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာရခိုင်လက်နက်ကိုင်အဖွဲ့ကနေလမ်းတရာတပ်မတော်စခန်းမြန်မာနိုင်ငံရဲတပ်ဖွဲ့လုံခြုံရေးစခန်းတွေကိုတချိန်တည်းတပြိုင်တည်းဝင်ရောက်တိုက်ခတ်ခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်။အေးအေးရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့ရခိုင်ပြည်နယ်တွင်းစီးပွားရေးလုပ်ငန်းတွေပေါ်မှာအခွန်ကောက်ခံဖို့ထုတ်ပြန်ပြီး၎င်းတို့ရဲ့2020ရခိုင်အိမ်မက်တွေကိုအကောင်အထည်ဖော်ဖို့နဲ့ICJ မှာတရားရင်ဆိုင်နေရမှုအပေါ်နိုင်ငံတကာဖိအားပုံမှုရရှိစေဖို့ရည်ရွယ်ပြီးရခိုင်ပြည်နယ်အနှံ့ပြားတိုက်ပွဲတွေပေါ်ထုတ်တိုက်ခိုက်တာလို့လဲတမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာ15ရက်နေ့မှာကြာရောက်မဲ့ရခိုင်ပြည်နယ်နေ့မတိုင်ခင်မှာအေးရခိုင်လက်နက်ကိုင်ဖွဲ့ကနေလန်ဒရာနဲ့တမတော်ရဲတပ်ဖွဲ့စခန်းတွေကိုလာရောက်တိုက်ခိုက်ခဲ့ကြောင်းတမတော်သတင်းမှပြန်ကြားရေးဖွဲ့အတူရင်းမှုဘုံမှုချုပ်စော်မင်းထွန်းက VOA ကိုခုလိုပြောပါတယ်။
ဒီကတော့ဒီဘက်ကတော့ဒီဇင်ဘာလ15ရက်နေ့မှာကျွန်တော်တို့လည်းသတင်းရရှိတာရှိတယ်။အဲဒီနေ့ကဝန်ကျင်မှာတော့မျိုးရွာတွေနန္ဒရာတွေဒီဘုံသမုတ်ရှိအောင်လုပ်ပြီးဆိုတော့ကြာဒါဒီရတာရှိတယ်ကျွန်တော်တို့သတ်သွင်းပြီးမျိုးရွာတုံတုံကြီးတွေသူတင်ပြင်နေကြတာရှိတယ်။ပြီးရင်တော့ကျွန်တော်တို့ဒီ ICG မှာလည်းအားရင်ဆိုင်ရတဲ့အချိန်မှာလည်းအထက်ကျတဲ့တူတူကိုလောက်ဆောင်နေတယ်သတင်းရရှိတာလည်းရှိတော့ဒီ9ရက်နေ့မှာဘလောက်ဝမှာရှိတဲ့နှုံဘူးစကားပေါ့မျိုးရွာရှိတဲ့မင်းဘူးတော်အဲ့တော့တစ်ချက်ချက်ရရှိပါတော့ပြီးရင်တော့ကျွန်တော်တို့အလဝစခန်းပေါ့အလဝကစားစီမံကိရာပြီးရင်ကျွန်တော်ဈာမောင်တရားလုံလုံကြီးကျိုးတည့်ရခြင်းတဲ့စခန်းဒီအမ်းမျိုးနဲ့အမ်းကြောင်းတရားနည်းလုံလုံကြီးကြောင်းနောက်ချက်ပြစ်ခတ်တာတွေချောင်းတော့ပြစ်ခတ်မှုပြုလုပ်ခဲ့ပါတယ်
ဒီဇင်ဘာလ9ရက်နေ့ကနေ12ရက်နေ့အထိပလက်ဝမြို့နယ်နဲ့မင်းပြမြို့နယ်အမ်းမြို့နယ်ဘက်မှာမြန်မာစစ်သားနဲ့အေအဖွဲ့တို့တိုက်ပွဲပြင်းထန်ခဲ့တယ်လို့ဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်။ဒီရက်ပိုင်းရခိုင်ပြည်နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတော့အေအေပြောခွင့်ရခိုင်တုခကအခုလိုပြောပါတယ်
။ဒီဇင်ဘာ12ရက်နေ့မှာတော့ဒီမင်းပြမြို့နယ်တလူချောင်းရွာရဲ့အရှိမြောက်ဖွဲ့ဒီမင်းဖူးတောင်တန်းမှာရှိတဲ့ဒီရန်သူအထိုင်စခန်းတစ်ခုကိုလည်းပဲဟိုကျွန်တော်တို့ဘက်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တာရှိတယ်။အဲ့ဒီမှာရန်သူဘက်ကတော့ရဟရဲ့နှစ်စီးကျဲတိုက်လျင်တစီးနဲ့နေပြီးတော့ဒီမနေ့၈နာရီခွဲကစပြီးတော့မှဟိုည၈နာရီကျော်လောက်ထိပေါ့နော်ဒီမရမနာဒီတလှည့်စီလာပြီးတော့မှပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။ဒီမှာဒီရန်သူရဲ့ဒီရဟရဲ့တွေကျဲတိုက်လျင်တွေမရမနာဒီပြစ်နေတဲ့ကြားကပဲမင်းဖူးတောင်တန်းမှာရှိတဲ့ရန်သူအထိုင်စခန်းရဲ့ဒီပင်မဌာနချုပ်ကိုကျွန်တော်တို့ရခိုင်တပ်တို့ကနေပြီးတော့တင်ပိုက်နိုင်ခဲ့တာပေါ့နော်။အဲ့ဒီမှာဒီရန်သူစီကနေပြီးတော့ကျွန်တော်တို့ဒီလက်နေပစ္စည်းတွေဟိုတင်းစီရမိတဲ့ဥစ္စာကတော့ဟို120မမတလဲပေါ့နော်။နောက်60မမတလဲရပြီးလို့ရှိရင် MG42 တလဲပေါ့။နောက်ဒီလက်နေငွေ6လက်ပါဝင်ပေါ့နော်။ဒီရန်သူအလောင်းအစိုးကိုလည်းတင်းစီရမိတာရှိတယ်။မြေပုံမျိုးနယ်အင်ဂျင်ရွာရဲ့အနောက်ဖက်ပေါ့နော်။10ကီလိုမီတာလောက်အကွာမှာလည်းပဲဒီမနေ့6:55ကစပြီးတော့မှတိုက်ပွဲဖြစ်နေတာရှိတယ်။
ဒီဇင်ဘာ10ရက်နေ့မြေပုံမြို့နယ်တွင်ဖြစ်ပွားခဲ့တဲ့နောက်ဆက်သွဲတိုက်ပွဲတွေမှာအန်အခြေဆိုင်ခမရ383တိုက်ရင်ထံကနေစစ်အသုံးဆောင်ပစ္စည်းတွေပါဝင်တဲ့ချင်းတောင်40ကျော်ကိုထပ်မံသိမ်းဆည်းရမိခဲ့ပြီးမြောက်ဦးမြို့နယ်ပောက်တော်ပြင်ရွာနီးတင်းကြိုက်တော်တောင်ထက်မှနဲ့စစ်တပ်နေရာချထားတဲ့ဘုံလူကျိုးမြို့နယ်ယူရီယုတ်ကျေးရွာရဲစခန်းကိုလည်းတိုက်ခတ်ခဲ့တယ်လို့ခိုင်တုခကပြောပါတယ်
ဒီဇင်ဘာလ7ရက်ညနေ6နာရီကျော်လောက်မှာဒီရိုတရုတ်ရေကင်းစခန်းထဲမှာအခြေချနေရာယူထားတဲ့ခမ204တိုင်းရင်ကိုကျွန်တော်တို့ဘက်ကနေပြီးတော့ဝင်ရောက်ပစ်ခတ်ခဲ့တာအဲ့ဒီမှာတော့ရန်သူပြစ်မှတ်တွေကိုကျွန်တော်တို့ဒါထိထိရောက်ရောက်နဲ့ဒီအထိနာအောင်တော့ပစ်ခတ်နိုင်ခဲ့တာပေါ့နော်
နှစ်ဖက်ဖွဲ့တာဝန်ရှိသူတွေကတော့သူတို့ဖွဲ့အထိခိုက်မှုတွေကိုတော့ပြောဆိုတာမျိုးတော့မရှိခဲ့ပါဘူးဒီဇင်ဘာ7ရက်နေ့ကမင်းပြားမြေပုံမြောက်ဦးမြို့နယ်တို့မှာတိုက်ပွဲတွေတောက်လျှောက်ဖြစ်ပွားခဲ့ပါတယ်ဒီရပိုင်းတွင်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်ကပြစ်ခတ်တိုက်ခိုက်မှုတွေမှာအရသာ9ဦးသေဆုံးပြီး15ဦးကျော်ဒဏ်ရာရရှိမှုတွေလည်းရှိနေပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွင်အရသာ80ဦးကျော်သေဆုံးခဲ့တယ်လို့120ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပြီးရွာသား200နီးပါးတန်တရားနဲ့ဖမ်းဆီးခံနေရတယ်လို့ရခိုင်အဖွဲ့အစည်းတွေကစည်ရင်ပြုစုထားပါတယ်ခင်ဗျာ။